မြန်မာနိုင်ငံကိုဗစ်-19တတိယလိုင်းကာလမှာနေဆင်သေဆုံးသူအရေအတွက်ဟာပြီးခဲ့တဲ့ရက်အနည်းငယ်ကစပြီးတော့၁၀၀အောက်ကိုကျလာပါတယ်။ကျမအေးဝင်ထဏာကဒီကနေ့စက်တင်ဘာလ၁၀ရက်နေ့ည၈နာရီမှာထုတ်ပြန်တဲ့စာရင်းအရလွန်ခဲ့တဲ့၂၄နှစ်အတွင်းဓာတ်ခွဲစမ်းသပ်မှုပေါင်း၂,၄၈၁ကုစစ်ဆေးခဲ့တာမှာယောဂကုသတာသူ၂,၁၂၀ရှိခဲ့ပြီးတော့သေဆုံးသူကတော့၈၈ရောက်ရှိခဲ့တယ်လို့ တရားဝင်ထုတ်ပြန်တာတက်ကိုပို့ပြီးတော့များနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ covid ကွက်ထိန်းချုပ်ရေးအတွက်ဆိုပြီးတော့စာသင်ကျောင်းတွေကိုစက်တင်ဘာလ21ရက်နေ့ကနေပြီးတော့24ရက်နေ့အထိသတင်းနှစ်ပတ်ကြာဆက်ပိတ်ထားမယ်လို့လည်းဒီညရှင်းနိုင်သတင်းမှာကြေညာသွားပါတယ်။အခုလက်ရှိမှာဂျာကာလာအမျိုးသားညီညွတ်ရေးဆိုတာ NUG ကတနင်္ဂနွေနေ့နဲ့ဆက်အနာသိမှုကိုစန့်ကျင်ပြီးတော့ပြည်သူတော်လှန်ရေးဆင်နွှဲကြဖို့ကြေညာလိုက်ပြီးတဲ့နောက်လူထုကြားမှာ covid ရောဂါနဲ့ပတ်သက်တဲ့စိုးရိမ်မှုတွေထက်ကိုနေ့စဉ်ဖြစ်ပျက်နေတဲ့အခြေအနေပေါ်မှာပို့ပြီးတော့အာရုံစိုက်နေကြဖို့ရပါတယ်။နိုင်ငံတော်ကမျိုးနယ်ပေါင်း136မျိုးနယ်မှာစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်ရှိနေပြီးဒဂူရီ covid ကာကွယ်အနေနဲ့နှာခေါင်းဆီးတွေတက်ပြီးဆန္ဒပြကြသူတွေကိုတွေးကြရပါတယ်။အသက်ရဲ့ကြီးရင်သူတွေကိုစစ်ကောင်စီကတရုတ်လုံဆိုင်နိုဖန် covid ကာကွယ်ဆေးထိုးပေးပေးမယ်လေ။တခြားအသက်ရဲ့အပိုင်းခြားတွေကာကွယ်ဆေးထိုးခွင့်ရဖို့အလားအလာကတော့အခုထိမသေးကြသေးပါဘူး။